တ်ရှင်များမင်္ဂလာကျေးဇူးနဲ့ပြည့်စုံကြပါစေခင်ဗျာအခုတော့တနင်္ဂနွေစကားဝိုင်းမှာပြီးခဲ့တဲ့ဒီဇင်ဘာ2ရက်နေ့ကအမေရိကန်နိုင်ငံသားရေးဝန်ကြီး Mrs. Hillary Clinton နဲ့ပြည်သူ့စီတွေ့ဆုံခွင့်ရခဲ့ကြတဲ့မြန်မာပြည်တော်မှာရှိတဲ့လူမှုအဖွဲ့အစည်းတွေကရှေ့တန်းကဥဆောင်ဥရဆောင်ရွက်နေတဲ့လူပုဂ္ဂိုလ်3ဦးနဲ့မြန်မာနိုင်ငံတွင်းကဖြစ်ပေါ်ပြောင်းလဲမှုတွေနဲ့အမေရိကန်စိုးရရဲ့ချဉ်းကပ်မှုတွေအကြောင်းဆွေးနွေးကြဖို့ပြင်ဆင်ထားပါတယ်ဒီလိုဆွေးနွေးဖို့ဖိတ်ကြားထားသူတွေကတော့ရန်ကုန်မြို့မှာပြည်သူ့ခေတ်ချာနယ်အတိုင်းပင်ခံအယ်ဒီတာနဲ့စာရေးဆရာသတင်းစာဆရာဆရာမောင်ဝင်သားနိုင်ငံကျော်ဟာသတရုတ်ဆောင်နဲ့ဟာသပညာရှင်ကိုသူရခေါ်ကိုစားကနာနဲ့အခုလောလောဆယ်ကချင်ပြည်နယ်မြစ်ကြီးနားဒေသမှာရောက်ရှိနေပြီးလူမှုရေးကေဆေးတွေသွားရောက်လုပ်ကိုင်နေတဲ့78မျိုးဆက်ကြောင်းသားများအဖွဲ့ကမက်ဆေ့မှာအောင်တို့ကိုဖိတ်ကြားထားပါတယ်။ကျွန်တော်ကျော်မင်းထွန်းကတော့အမေရိကန်ပြည်အောင်စု Washington DC RF မြန်မာဌာနရဲ့အတန်လန့်စတူဒီယိုခန်းမတွေကနေတယ်လီဖုန်းကနေတိုက်ရိုက်ဆက်သွယ်ဆွေးနွေးတော့မှာဖြစ်ပါတယ်။ဟုတ်ကဲ့ခင်ဗျာဆရာတို့အခုလို့ကျွန်တော်တို့ပါဝင်ဆွေးနွေးရတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ။ပထမဆုံးကျွန်တော်ဆွေးနွေးလိုတဲ့အချက်ကတော့ဒီအမေရိကန်နိုင်ငံရဲ့ဝန်ကြီးနဲ့တီးတန့်စီတွေ့ဆုံခွင့်ရကြသူတွေဆိုတော့ဒီမြန်မာနိုင်ငံကဖြစ်ပေါ်တိုးတက်ပြောင်းလဲမှုတွေနဲ့ပတ်သက်ပြီးတော့အမေရိကန်နိုင်ငံသားရေးဝန်ကြီးကဘယ်လိုသဘောထားရှိသလဲအဲသူတို့ရဲ့သုံးသပ်ချက်ကရောဘာတွေတွေ့မြင်ရပါလဲခင်ဗျဒီကိစ္စနဲ့ပတ်သက်ပြီးတော့78မျိုးဆက်ចောင်းသားများအဖွဲ့ကမက်ဆေ့မအောင်ကစပြီးတော့ဆွေးနွေးပြပါလားခင်ဗျအ
ော်ဟုတ်ကဲ့ဒီမှာအနေနဲ့တော့ဒီသူအမေရိကန်အစိုးရကမူဝါဒကနှစ်လိုင်းဆက်မှတ်ထားတာကိုသူကဒီထိတွေ့ဆက်ဆံရေးမူရောတပတ်တာဆန့်ရှင်ကိုလည်းမဖြုတ်သေးဘူးထိတွေ့ဆက်ဆံခြင်းအပြင်ဘာသာကသူတို့ကအပြင်ကနေလာထောင်နေတာတွေမဟုတ်ခင်ねမြန်မာပြည်ကိုလာရတဲ့အကြောင်းရင်းကဒီရွေးမှရှိတဲ့ဒီအာဏာပိုင်တွေပေါ့အခုဒီလိုဟိုဒီရွေးမှရှိတဲ့အဖွဲ့အစည်းတွေအတန်ကိုပါနားထောင်ပြီးတော့သူအသက်အသက်တစုံတရာအထားတဲ့အခါမှာနောက်ပြီးတော့သူတို့မြန်မာနိုင်ငံနဲ့ဆက်ဆံရေးအတွက်ပေါ့နော်အဲတစုံတရာဆုံးဖြတ်တဲ့အခါမျိုးမှာအထောက်ပံ့ဖြစ်နိုင်တဲ့ဆက်ဆံစီတာတွေကိုသူတို့ကိုယ်တိုင်ကိုယ်တားပေါ့နော်ဒါပြီးတော့ဟိုဒီပြည်ရအဖွဲ့အစည်းတွေနဲ့အသင်းအဖွဲ့တွေနဲ့အာဏာပိုင်တွေလာပြီးတော့ထိတွေ့ကြည့်တယ်သဘောပါပဲဒီမှာမြင်တာတော့လေနောက်တစ်ခုကဒီကအချက်လက်တွေပေါ်မှာမူတည်ပြီးတော့လေသူကတက်လက်ပြီးတော့လေစီးပွေးဆက်ဆံသွားမယ်ဟိုဘယ်လိုပြောမလဲသူတို့နိုင်ငံသားရေး policy အတွက်ပေါ့လေဒီနောက်ပြီးတော့ democracy ပြုပြင်ကြောင်းလဲမှုပေါ်မှာလေသူကတတိနဲ့ပဲစူးစူပါတယ်အဲ့လိုဒီမှာမြင်ပါတယ
်ဟုတ်ကဲ့ပါခင်ဗျာဒီမေးခွန်းကိုပဲပေါ့နော်အာဒီအမေရိကန်နိုင်ငံသားကြီးဝင်ကြီးရဲ့ဒီချင်းကပ်မှုပေါ်ဒီကိုစားကနာရဲ့အမြင်နဲ့သဘောထားဘယ်လိုရှိပါလဲခင်ဗျာကိုစားကနာဝင်ပြီးဆွေးနွေးပြပါလားခင်ဗျာ
အမေရိကန်နေနဲ့ကျွန်တော်တို့တန်းယူဝင်လာတော့နောက်ကျနေတာ우တယုန်ကြီးနဲ့ကလာကြီးကြတယ်ညနေတဲ့နိုင်ငံကြအဲ့တော့အဲ့ဒီဟိုပထဝီနိုင်ငံရေးအရာကိုကျွန်တော်တို့နိုင်ငံရဲ့အလေးထားဟာအာဆီယံမှာဘယ်လိုနေတာရှိရဲဆိုတော့တကယ်ပါလို့ပြည်လာပဲကျွန်တော်လည်းအထူးတွေအကျဉ်းချက်ပြောနေဘူးမလို့ပါဘူးတော့အမေရိကန်အဝင်အောင်နောက်ကျနေတာပါအဲ့တော့နောက်ကျတော့လည်းခပ်သက်သက်ခြေလက်ဆန်းရတယ်ဆိုတော့တကောနဲ့မလို့လေစီးရီးယားလိုအကုန်လုံးကိုတိတ်လို့တွေ့သွားတယ်လို့ပဲကျွန်တော်ဒီလိုပဲမြင်ပါတယ်ဗျလေအဲ့တော့ကျွန်တော်ပြောချင်တာအဲ့ဒါအကုန်ပါပဲ
ဟုတ်ကဲ့ပါဒီနေရာမှာဆရာမောင်သားကိုကျွန်တော်မေးချင်ပါတယ်အခုမြန်မာနိုင်ငံကအခြေအနေအပြောင်းလဲတွေဟာတချို့ကပြောကြတယ်ဟိုတအားမြန်လုံးကကြီးတော့ window dressing လုပ်တယ်ဒီပေါ်ရန်တက်တက်ပဲဖြစ်တယ်အတွင်းကအနှစ်သာရမပါဘူးနောက်ဒါမျိုးဝေဖန်တာတွေရှိရပေါ့ဆရာအမေရိကန်နိုင်ငံသားကြီးဝင်နေတွေ့ရတဲ့ခါမှာလဲဒီပေါ်မှာဘယ်လိုသုံးသပ်တာတွေတွေ့ရပါလဲဆရာ
မြန်မာပြည်နိုင်ငံကြီးလည်းပတ်သက်တာတော့တို့ကဒီအဲ့တော့ကျွန်တော်တို့နဲ့တွေ့တဲ့အချိန်မှာပေါ့လေအဲသူအဲ့လိုသုံးလုံးမျိုးအဲ့လိုသဘောထားမျိုးတော့ပြောတာမရှိပါဘူး။ဝစီကပြောတာကတော့မြန်မာနိုင်ငံနဲ့ပြန်ပြီးတော့သူတို့ကြီးကျယ်ဆက်ဆံတဲ့နေရာမှာမြန်မာနိုင်ငံကဘာဒီသူအနေနဲ့အခုဒီလိုတွေးနိုင်တဲ့ဒီလိုအတွက်ပေါ့နော်။ဒီလိုအတွက်လည်းသူတွေးနိုင်တယ်ဆိုတော့သူတို့သိလာတာပါပဲ။နော်ဆွေးတင်တဲ့ပုဂ္ဂိုလ်တွေတွေ့တယ်သိလို့ပါတကယ်ကိုလည်းသူကအဲသိတာလည်းပေါ့ပါလို့။ဆက်သူတို့ဒီဆက်တဲ့နေရာတော့သူတို့ကတော့အကုန်လုံးကအဲစုဆောင်ပြီးသားပါပဲဒါပေမဲ့အခုကပူတိုင်းလာနေဆိုတာကကျွန်တော်မြင်တာပေါ့လေဒီမြန်မာနိုင်ငံမှာရှိနေတဲ့ပြည်ရင်ပြောင်းလဲရေးတွေနဲ့ပတ်သက်ပြီးတော့သူတို့ဝက်ဆစ်ဒီဆရာကိုအားပေးမှာပေါ့ပြည်ရင်ပြောင်းလဲရေးတွေဆန်းဆန်းဆန်းဆန်းနောက်ပြီးတော့မှန်မှန်ကန်ကန်ပေါ့ဗျာအဲရှင်းရအောင်ဆိုတော့အားပေးနေတဲ့ဒီချက်ကြီးပုံရပါလေအဲဒါကြောင့်သူလည်းအခုဒေါ်သန်းစစ်ပတ်ဒီပရောဂျက်တာအဲပါတီမှာပုံပြင်ဖို့အဆုံးချက်တယ်အဲဒါကြီးရပ်ရည်ကဘောဝင်လုံးချက်တယ်အဲ့ဒီကျပိုင်းကြောင့်တော့တို့မြန်မာဆန်ရတယ်သမရဥပမာအနေနဲ့ဆိုတော့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့
အခုအမေရိကန်နိုင်ငံကြီးဝင်ကြီးသွားတဲ့အခါမှာအမေရိကန်နိုင်ငံကရှိတဲ့သတင်းမီဒီယာတွေကဟိုချင်းကတ်တာတစ်မျိုးပေါ့လေအာကျွန်တော်တို့ပြည်ပမှာရောက်နေတဲ့မြန်မာနိုင်ငံသားတွေသူတို့အမြင်တွေကလည်းဟိုသူတို့သဘောထားတွေကလည်းတစ်မျိုးတွေ့ရပါတယ်ဆိုတော့ဒီမိုကရေစီအတိုက်ခံအဖွဲ့အစည်းတွေရောဒီမိုကရေစီအားစုတွေရောလူမှုအဖွဲ့အစည်းတွေရောအမေရိကန်ရဲ့ချင်းကတ်မှုပေါ်မှာဘာတွေများမျှော်လင့်ထားပါလဲဗျဒါကိုကိုဇာကနာအရင်ပြောပြပြရလားဗျ
ဒီလိုလာပါတယ်ဆိုတော့ဟိုကျွန်တော်ကတော့ဟိုအမေရိကန်လိုနိုင်ငံကြီးတမင်ကကျွန်တော်တန်းကြီးနေမှာလာပြီးတော့သူ့အရေးနဲ့ပတ်သက်လို့ဆိုပြီးဟိုသမုညင်းနဲ့ပတ်သက်လို့ဒါပဲသူပြောကြအဲ့ဒါလာပြီးတော့ရင်းနှီးမြှုပ်နှံနေဆိုတာဆိုရင်တော့ကျွန်တော်တို့တန်းကြီးကဟိုကောင်းတာပေါ့ဗျာကျွန်တော်တို့အနည်းပညာတွေလည်းရမယ်တက်ပညာတွေလည်းရမယ်ကျွန်တော်တို့တန်းကြီးကလူကမာတွေလည်းစာမယ်တောက်ပါမယ်အဲပတ်သက်နေလည်းရမယ်တိုးတက်မှုလည်းရတာပဲကျွန်တော်တို့ဒါကတော့ကောင်းတဲ့လက္ခဏာလို့မြင်နေတယ်ကျွန်တော်ကဒါကိုကျေးဇူးအရမှာပေါ့ဒါနဲ့တစ်ဆက်တည်းပဲကျွန်တော်ကပြောရမှာပဲလေလက်ငင်းကိုမြင်လိုက်ရတာပဲလားကျွန်တော်ကဒီနေ့ကအမေရိကန်ကဘာပေါ်မှာအကြီးဆုံးဆိုတဲ့ကုမ္ပဏီဖြစ်တဲ့ GE ပေါ်မှာပြုဝင်လာတာပဲလေဝင်လာလို့ပဲမနေ့ကကျွန်တော်တို့ကိုယ်တိုင်ပဲ GE နဲ့တွေ့လိုက်ရပြီလေဆိုတော့ဒါတွေကတော့ဟိုတကယ်လုတ်ဖြစ်ခဲ့ရင်တော့ကောင်းတော့အကျိုးဆက်တွေပါကျွန်တော်တို့တန်းကြီးတို့လည်းအကျိုးရှိလာမယ်ပိစာတွေကိုကျွန်တော်တို့မျက်မြင်ကိုတွေ့ကျွန်တော်တို့တွေ့ရမှာပေါ့တကယ်မဟုတ်ဘူးဆိုရင်တော့လေကျွန်တော်တို့ကတော့ဝမ်းနေရမှာတော့ပါတယ်နိုင်ဦးမှာလေဗျာဒါပါပဲ
โอเคโอ้มาสมาวาโอ้ดีอเมริกันอโซราเยชิงกัดหมู่บ่มาเราชื่อเสชิญမျိုးเสจ้องตาค้องส่องนี่ส่วนชิงเอ่อดีท่องนี่เด้มาไปชื่อนี่ได้อาจารย์နိုင်ငံชิงตาตรงๆเยอะๆแหละอาจารย์ท่องนี่เด้มาชื่อนี่ดีกิษานี่ address ไม่หลุดได้กินอไทเดียวหลุดท่าล่ะชื่อเด้บ่เนาะตลอดดาริโหโหเจนัดลောက်ได้ที่อไตคันเดโมคราซีอินอาสุรินอกปีบနိုင်ငံนี้ดีก็เจนัดลောက်อ๋องส่งเอ็ดเลยสวยลักษณะนี่ไม่ตุยได้กินมา
ဟုတ်
ကဲ့ဟိုဒီအမေရိကန်အစိုးရရဲ့ချင်းကပ်မှုကဟိုဘာတွေများအကျိုးရလဒ်တွေဒီနိုင်ငံရေးတိုက်ခံနေတဲ့နိုင်ငံရေးအဖွဲ့အစည်းတွေဘာဝင်ပါတဲ့ပါတိုက်တဲ့အဖွဲ့အစည်းတွေအတွက်အာဘယ်လိုအကျိုးရလဒ်တွေရရှိလာနိုင်မယ်လို့မျှော်လင့်ပါတယ်နောက်ပြီးယူဆထားပါလေဗျအ
ဲ့ဒါကဒီမှာနှစ်ပိုင်းခွဲတော့လည်းမဖြစ်နဲ့ဘာလို့လဲဆိုတော့ဒီစီးပွားရေးပိတ်ဆို့တဲ့ကိစ္စကဟိုဘယ်လိုပဲဖြစ်ဖြစ်တော့ဒီအတိုက်ခံနိုင်ငံရေးအားစုတွေကပိတ်ဆို့ပါပိတ်ဆို့တဲ့နယ်ပါညာလို့ပြောလို့ဆိုတာတဲ့မြန်မာနိုင်ငံဒီဘေးမှာကိုယ်လိုက်ကွာနာပြီးတော့ရင်းနှုတ်နယ်နဲ့ကုမ္ပဏီတွေအတွက်ကိုအာမခံလေးနိုင်တယ်တရားဥပဒေစိုးမိုးမှုမရှိဘူး။ဟောအခြေခံ institution တွေမရှိဘူး။ဒါတွေကိုကြည့်ပြီးတော့ဒါနဲ့တို့ကဘာလို့ဒီချင်းကတာဖြစ်တယ်ပေါ့နော်။ဒီကိနေမှုမရှိဘူး။စီးပွားရေးလုပ်ငန်းတွေကုမ္ပဏီကြီးတွေအပေါ်မှာဒီလိုတည်ထောင်သွားတဲ့အပေါ်မှာပေါ့နော်။အဓိကကဒီတရားဥပဒေစိုးမိုးမှုမရှိတဲ့အတွက်ကြောင့်ဒါတစ်ချက်ပေါ့။နောက်တစ်ချက်ကကြတော့အဲ့ဒါကဒီအခြေခံစီးပွားရေးနဲ့ပတ်သက်လို့ရှိရင်ဒီကစီးပွားရေးနဲ့ပတ်သက်လို့ရှိရင်ရှိရမယ့်အခြေခံinfrastructure နဲ့လည်းဆိုင်မယ် infrastructure ဆိုတာဒီစက်ရုံလုံးရုံချင်းအပါဘလို့တော့စီးပွားရေးကိုကာကွယ်ပေးမယ်ဒီဖားတုံးသူခေးရေးနဲ့ဆိုင်တဲ့ဒီမှာအပွဲကြီးတွေရဲ့ဖွံ့ဖြိုးမှုဒါလည်းတစ်ပိုင်းနောက်ပိုင်းတိုင်းအရေးကြီးလာမှာပေါ့နော်ဒါတွေကလည်းလိုအပ်နေတယ်အချက်ကဒီ70 90ကျောင်းသားကောင်းဆောင်နေတဲ့နိုင်ငံရေးအကျဉ်းသားတွေဘလို့မြောက်သေးတဲ့ကိစ္စတော့ဒါနိုင်ငံရေးအကျဉ်းသားတစ်ခုပေါ့နော်ဒါဒီ70လို့နိုင်ငံရေးအကျဉ်းသားတွေလွတ်မှာလွတ်ချင်းလွတ်ချင်းနဲ့ခုလာဒီစီးပွားရေးဖိဆိုးမှုနဲ့ကျေးဇူးထားတော့ဒါနိုင်ငံရေးနဲ့ဒီဘွားကိုသိကြတဲ့ပုံစံတစ်ခုဖြစ်ပြီးတော့ဒီအဲ့ဒီအပေါ်မှာဒီအမေရိကန်အစိုးရကရောအမေရိကန်ကုမ္ပဏီတွေနဲ့ကတော့နိုင်ငံရေးကပြောနေတာဖြစ်တယ်လို့ကျွန်တော်ကထင်တယ်လေတကယ်လို့များဆိုတော့ဒီကျွန်တော်ကလည်းကပြောရပါမယ်နိုင်ငံရေးအစိုးရတွေရှိနေတာဟာတရားဥပဒေစိုးမိုးမှုမရှိဘူးဆိုတော့ဒီလိုပုံလေးပြရတယ်တို့ဒါတော့မလို့ဒီလိုတိုင်းပြည်မျိုးမှာတရားဥပဒေစိုးမိုးမှုမရှိတဲ့တိုင်းပြည်မျိုးမှာတကယ်ကုမ္ပဏီအကြီးကြီးစီးပွားရေးနဲ့ပတ်သက်လို့တကယ်သမောင်းကြောင့်များဆိုတာရင်းနှီးမြှုပ်နှံတဲ့ကုမ္ပဏီတွေကဘယ်လိုလုပ်သူတို့ကုမ္ပဏီတွေအတွက်ဒီမှာငါလောက်ရတဲ့ပုံမှာအာမတ်ခံတယ်ရှိမလဲပေါ့အဲ့ဒီပုံမှာတော့အငယ်တွေးပြီးတော့ပေါ့နော်ဆက်ဆက်တွေးပြီးတော့ပဲသူတို့ကိုယ်တိုင်ကဆုံးဖြတ်ရမှာဖြစ်ပါတယ်ဒါကျွန်တော်တို့ကလုပ်တယ်ဆိုတာပြောတယ်ဆိုတာလည်းရှိအခြေအနေပုံမှာဒါကျွန်တော်တို့နိုင်ငံရေးရပဲပြောရတာပေါ့အဲ့လိုမပိုင်းခွဲရနိုင်မှဖြစ်ပါတယ်ဆိုတော့
ဟုတ်ကဲ့ဗျာဟိုဒီနေရာမှာနိုင်ငံရေးလူမှုရေးစီးပွားရေးပေါ့နော်ဘက်ဆောင်ကနေပြန်ပြီးတော့ပြောကြမှာဆိုရင်အမေရိကန်အစိုးရနဲ့ဒီအနောက်နိုင်ငံကြီးတွေကနေချင်းကပ်မှုဟာအော်ဒီမြန်မာလူမှုအဖွဲ့အစည်းတွေကဏ္ဍအသီးသီးပေါ့ဗျာစီးပွားရေးလူမှုရေးနိုင်ငံရေးပညာရေးကဏ္ဍအသီးသီးကဘယ်လိုအကျိုးကျေးဇူးတွေရနိုင်မလဲဗျာဒါတော့ဟိုဆရာမောင်ဝန်သားတစ်ချက်လောက်သုံးသပ်ပြပါလားဗျာ
ကျွန်တော်အကျိုးကျေးဇူးတွေကတော့အမေရိကန်ပါဝင်ပေါ့ဗျာဥရောပသမဂ္ဂနော်အနောက်နိုင်ငံအနောက်ဒီမိုကရေစီနိုင်ငံတွေပေါ့သူတို့နဲ့ဟိုသူတို့စာဟဇာတ်ဖြစ်လို့ရှိရင်သူတို့နဲ့ဆက်ဆံရေးပုံမှန်ဆက်ဆံရေးထူထောင်နိုင်လို့ရှိရင်သူတို့ကကျန်တာအဖြစ်ဆုံးဒီလိုပဲရရှိပါလေ။ရရှိနေတာဒီလိုရှိတဲ့အခုဒီနိုင်ငံတော့ပြ။နောက်တစ်ခုကအမေရိကန်ကတော့သူအကျိုးစီးပွားနဲ့မှာသူတို့ပုံမှန်ဆက်ဆံရေးထူထောင်တယ်။မြန်မာနိုင်ငံအကျိုးစီးပွားနဲ့အမေရိကန်အကျိုးစီးပွားနဲ့ပြောင်းတယ်။သူကတော့ကိုယ်တို့ကဘာနဲ့ joint ဆိုပြီးဆက်ဆံနေတဲ့အချိန်ကြီးပြ။အချိန်ကြီးဆိုတော့ကျွန်တော်တို့မြန်မာနိုင်ငံနဲ့ ဆိုသက်ဆိုင်ချက်ထားချက်တော့ကားလို့ဆက်လိုက်သက်ဆိုင်ကြီးကိုဖိုးနေလို့ဒီကမှာဂျူးစီဘတ်စီတီခိုက်တဲ့ပို့ပြီးတော့သိုးတော့ကြတော့မရှိဘူးလို့ကျွန်တော်ပြောနေတယ်ကျွန်တော်တို့ဘက်ကတော့မြန်မာနိုင်ငံဘက်ကတော့ဘာသာပြောအမေရိကန်ဈေးကွက်ချက်တဲ့ကြီးမားတဲ့ဈေးကွက်ကြီးရှိတယ်နော်တော့ကံဒီကံဩဇာရှိတယ်အဲဒါကျွန်တော်ကတကယ်လို့ပုံမှန်စက်ဆံရေးဖူတော်နိုင်ပြီဆိုလို့ရှိရင်ပထမအဦးဆုံးကတော့ကျွန်တော်တို့မြန်မာနိုင်ငံရဲ့ကိုတာပေါ့ကျွန်တော်တို့ခွဲတာအမေရိကန်ရောင်းရမယ်ဖြစ်ပြီးလေခွဲတာကကျွန်တော်လိုက်ရပါမယ်နော်ဒါကပြန်ဖွဲ့မှာပေါ့ဗျာအခုကျကျွန်တော်တို့ဖိတ်ဆိုရေးယူကြတဲ့အခြေအနေကိုမြန်မာပြည်ထုတ်တဲ့ဒေသလုပ်ငန်းတွေပဲစစ်စစ် channel လုပ်ငန်းတွေပေါ့လေကုန်ထုတ်လုပ်ငန်းတွေရတယ်ကျောင်းစရာတွေပေါ့ကျောင်းစရာတွေကအမေရိကန်ဈေးဝယ်ကြီးဆိုတော့တက်တော့နေရတယ်အဲ့အဲ့လိုအနေအထားမှာရှိပါတယ်အဲ့တော့အမေရိကန်ဘက်ကဆိုလို့ရှိရင်တူတော့ဟိုကကျွန်တော်တို့ခုမြန်မာနိုင်ငံဒီဟာသွတ်တော်ပေါ်လာတယ်နောက်ဂျာတာပေါ်ကြဂျာတာဆိုရအနေနဲ့အခုသမ္မတဦးတင်စင်ဈေးဝယ်တက်လာကြည့်ရဲ့အချိန်မှာဥရောပသမဂ္ဂဥရောပနိုင်ငံတွေကတော်တော်ကြီးကိုမြန်မာနိုင်ငံနဲ့ဂျင်းဒီကတ်ကဆက်ဆံမှုကြိုးစားနေကြတယ်အဲ့လိုအနေအထားမှာရှိတယ်အဲ့လိုဒီလိုရှိနေတဲ့အချိန်မှာအမေရိကန်ကဆော်ဖ်ပြောသူကဒီနောက်ဒီမိုကရေစီနိုင်ငံတွေမှာသူကခေါင်းဆောင်မှုနေရာယူထားတာပေါ့ခေါင်းဆောင်တွေကတော့ဆက်ကြတယ်ဆော်ဖ်ပြောပြန်စဉ်းစားလာတော့ဟိုဥရောပသမဂ္ဂမြန်မာနိုင်ငံနဲ့ဆက်ဆံမှုကြိုးပြန်စဉ်းစားနေတယ်အဲ့ဒီအချိန်မှာအမေရိကန်ဆက်ပြီးတော့တောင်းခံပြီးတော့ပြင်းနေတယ်ဆိုတော့နောက်စိတ်ကြည့်လို့ရှိရင်သူ့လူတွေကတော့ပြည်သူတွေကပါလို့ဖြစ်နေတယ်သူ့မှာလည်းတော်တော်ကြိုးခွာကြတယ်အဲ့ဒါကြောင့်မို့လို့သူကလည်းပြန်ပြီးဆက်ကြံပုံမှန်ဆက်ဆံရေးကိုစတာလေးတွေဖြစ်နေတယ်အဲ့ဒါပုံမှန်ဆက်ဆံရေးကိုစတာလို့ရှိရင်အောင်မြင်လို့ရှိရင်ကျွန်တော်တို့အပြန်လာဖို့ဗျာဒီကမာကြီးညာကြီးဒီအကုန်လုံးပါကျွန်တော်တို့အကြမ်းလမ်းဒီအကြီးမှုကလေးကြီးစီစဉ်နေတဲ့သူစစ်ကုံးမှုတွေရှိတာပဲဒီကတော့တော်ရပါလေ
ဟုတ်ကဲ့ပါကျွန်တော်နောက်ထပ်မေးခွန်းတစ်ခုမေးချင်တာဒီသမရဦးသိန်းစိန်ဦးဆောင်တဲ့မြန်မာအစိုးရအဖွဲ့နောက်ပြီးတော့တစ်ဖက်မှာဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့ဒီမိုကရေစီအင်အားစုတွေနောက်ဆက်ဆက်ရှိမျိုးသားမျိုးဆက်ကြောင်းသားတွေအဲနောက်ပြီးတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေပြည်ပရောင်နေနိုင်ငံရေးအဖွဲ့အစည်းတွေဒီဒီတော့မှရှိတဲ့နိုင်ငံရေးလူမှုရေးအဖွဲ့အစည်းတွေစတဲ့ဒီနိုင်ငံရေးအရာဒီအင်အားစုတွေအများအပြားရှိတဲ့နေရာမှာအခုမြန်မာပြည်မှာဖြစ်နေတဲ့နိုင်ငံရေးပြုပြင်ပြောင်းလဲမှုဒီ process ကြီးမှာပေါ့လုပ်ငန်းစဉ်ထဲမှာတချို့ကသူတို့ပါဝင်ကိုမရကြဘူးတချို့ကလည်းပါဝင်လို့ရနိုင်မယ့်နီးလန်းကိုရှာပွေတဲ့နေရာမှာသူတို့အတွက်လုံလုံလောက်တဲ့ပေါ့သတင်းအချက်လက်တွေမရကြဘူးပေါ့နော်ဥပမာဆိုတချို့ကတော့အကျဉ်းထောင်တွေထဲမှာရောက်နေတင်းကြနေတဲ့ခေါင်းဆောင်တွေနောက်တချို့ကပြည်ပရောက်နေတဲ့အဖွဲ့အစည်းတွေတကယ်တော့မြန်မာပြည်မှာပြုပြင်ပြောင်းလဲရေးနိုင်ငံရေးအရပြုပြင်ပြောင်းလဲရေးလုပ်ကြမယ်လူမျိုးရေးပြုပြင်ပြောင်းလဲမှုလုပ်ကြမယ်ဆိုရင်ဒီနိုင်ငံရေးဒီအမာရွတ်တွေပေါ့ဗျာဒီအမာအနာတွေကိုဘယ်လိုပြန်ပြီးတော့ဖြေရှင်းသင့်တယ်လဲပြေလဲအောင်ခေါင်းရွက်သင့်တယ်လဲကျွန်တော်ဒီစိတ်စိတ်မောမောဖြစ်နေတဲ့ဟာတွေကျွန်တော် common ground ဘယ်လိုရှာသင့်တယ်လဲပေါ့ဗျာဒါကိုရောဟိုဘယ်လိုမြင်ပါလဲဗျာကိုယ်စားကနာအရင်ပြောပြပြပါလားဗျာ
ရှင်းနေတာအဲ့ဒါတို့လည်းရှင်းနေပါရောလည်းဆိုတော့ဟိုပြည်ရင်ပြောင်းလဲနေလို့ပဲလို့ဟိုပြောင်းလဲနေတယ်လို့ဆိုတဲ့ဖိစားတွေမှာကကျွန်တော်တို့ကဟိုလေးပန်းတန်းစီလို့တော့မရဘူးကွာနော်ပါတော့လည်းဆိုတော့သူသိကြတာတခုကတော့ပြဖို့လိုတယ်ဟိုမြင်မြင်မှဟိုမြင်မှယုံမယ်ကျွန်တော်တို့ကငကူတွေကကျွန်တော်တောင်းလို့တွေကလည်းဒီလိုပဲပြောခဲ့တာလေကျွန်တော်မြင်မှယုံမှာပါအဲ့တော့ဟိုပြည်ရင်ပြောင်းလဲနေပြည်ရင်ပြောင်းလဲနေဆိုတာလည်းပဲဟိုလွယ်လွယ်လေးတော့ရှောက်ပြောပြီးတော့ပြည်ရင်ပြောင်းလဲနေလို့တော့ပြောလို့မရဘူးကြီးပြည်ရင်ပြောင်းလဲတာတကယ်ပြောင်းလဲဖို့လိုပါတယ်ဒါတော့ဟိုခုနကတော့ပြောသလိုပေါ့အမေရိကန်ကလာတဲ့စီးပွားရေးနဲ့နိုင်ငံရေးအကျဉ်းသားတွေနဲ့ကကျွန်တော်တို့ဒါဖော်မြူလာတစ်ခုလို့ theory တစ်ခုလို့ချိန်ဆနေကြတာမဟုတ်ပါဘူး။နိုင်ငံရေးပြည်ပြောင်းလဲမှုမှာမရှိဘူးဆိုလည်းပဲသူတို့ကလည်းစီးပွားရေးအကူအညီလို့ပါလို့ဆိုတာကလည်းဖြစ်မလာနိုင်ဘူးဆိုပြီးတော့ခေတ္တကလည်းဒီလိုတင်တာဒီတိုင်းပြောသွားတာပဲလေ။ဆိုနိုင်ငံရေးပြည်ပြောင်းလဲမှုကရှိသလားလို့ကျွန်တော်တို့မေးရမယ်။မေးရမယ်ဆိုရင်လက်တွေ့မြင်နေရတဲ့အခြေအကျိုးကိုပြောကျွန်တော်တကယ်ချင်းနေထောင်နေရမလို့သိဥကြတာနံပါတ်၁အဲ့ရကိုကြည့်ကြရတယ်ကိုဘာမှမပြည့်ပြည့်ပြောင်းလဲမှုမရှိသေးဘူးလို့ကျွန်တော်တို့ကတော့ပြောရမှာပဲပြည့်ပြည့်ပြောင်းလဲမှုကိုတာစုနေတယ်လို့ပြောခြင်းတော့ပြောပေါ်လို့တော့မပြောင်းလဲသေးဘူးလို့ဆိုတော့တကယ်ကြပြောရမှာပဲဒါနောက်နံပါတ်2ချက်ပြောလို့ရတာတခုရှိတယ်ကျွန်တော်တိုင်းရင်းသားတွေကြားထဲမှာလည်းသူတို့ဒီတိုက်နေကြတော့မယ်ဒါလည်းပြည့်ပြည့်ပြောင်းလဲမှုရှိတယ်လို့ကျွန်တော်တို့ကပြောလို့မရသေးဘူးပြည့်ပြည့်ပြောင်းလဲမှုကိုတာစုနေတယ်လို့ပြောခြင်းတော့ပြောပေါ်ကြတာစုတာနဲ့ပြောင်းလဲတာနဲ့ကတော့မတူတာတော့အမှန်ပဲလို့ကသူတို့မီတာ100ပြည့်ပြည့်မီတာ400ပြည့်ပြည့်တာထွက်တဲ့နေရာထွက်တယ်ပဲထွက်ဖို့ပဲရှိသေးတယ်ပြေးမှမပြေးရသေးတာအဲ့တော့ကျွန်တော်တို့ကဟိုတကယ်ဟိုပြောင်းလဲမှုကြီးတော့ဘူးလူနေတာအဲ့တော့ပြောင်းလဲမှုအဓိကကြာလာတော့နိုင်ငံရေးအပြင်ပြောင်းလဲမှုဟာဒီတိုင်းဒီမှာအခရာလိုမျိုးဖြစ်နေတယ်ဒီဘာရေးပြည်ပြောင်းလဲမှုပဲဒီကျမ်းစာရေးပါညာရှိပြားဟာလေအခုပြည်ပြောင်းလဲမှုနိုင်ငံရေးပြောင်းလဲမှုဟာအခရာပဲဖြစ်ပြီးတော့အခုကနေလည်းလုပ်နေတာနိုင်ငံရေးပြည်ပြောင်းလဲမှုအရင်လုပ်ပါဒီဘာရေးပြည်ပြောင်းလဲမှုကိုလုပ်မယ်လို့ဆိုတာတည်းသာရင်နိုင်ငံရေးပြည်ပြောင်းလဲမှုအရင်လုပ်တယ်အရင်လုပ်တဲ့ဆံမှာလည်းခေါင်းထဲကလွတ်တဲ့ကိုယ်ထုတ်လိုက်ပါအဲ့ရပြပါရောက်နေတဲ့နိုင်ငံရေးနဲ့ပတ်သက်တဲ့အခွင့်အရေးတွေကိုလည်းလာပါဝမ်းမြောက်ကြပါခေါ်လိုက်ပါကြိုဆိုလိုက်ပါဘာဖြစ်လို့လဲ လက်ခံလိုက်ပါ။တိုင်းတာတွေလည်းငြင်းငြင်းလေးလုပ်လိုက်ပါ။အဲ့ဒါတွေကိုအမြန်ဆုံးအရင်ဆုံးလုပ်လိုက်ပါ။အဲ့ဒါတွေအရင်လုပ်ပြီးကျန်တာတွေအခုဖြစ်သွားပါလိမ့်မယ်။ကျွန်တော်တော့ဒီလိုပဲအတူချုပ်ပြီးပြောနေတ
ယ်။ဟုတ်ကဲ့ပါ။မဆက်မအောင်ကသုံးသက်တာလေးလည်းနည်းနည်းတော့ပြောပြပြရလားဗျာ။ဒီနေရာဒီဆိုးဆိုးပြောတဲ့မိခွန်းပုံပါပဲ
။ဟုတ်ကဲ့ကျွန်တော်အနေနဲ့အခုကျွန်တော်ကိုသူရပြီးပြောသွားတာလည်းဟုတ်ပါတယ်။ဒီကင်မရာအဲဒီလေဒီနိုင်ငံတိုင်းဝင်ပြီးပြောသွားတဲ့အထက်မှာလည်းပါပါတယ်။သူ့ရဲ့ကြောင်းလေးတကြီးကသူ့နဲ့ဆက်ပြောသွားတယ်။နိုင်ငံရဲ့အကျဉ်းသားတွေသူ့မြောက်ဖို့တော့တယောက်ဆိုလည်းတယောက်ဒါနိုင်ငံရဲ့အကျဉ်းသားပဲတန်နေသေးတာပဲ။ဒီတော့ကိုသူကအမြဲတမ်းတောင်းဆိုနေတယ်၊ကွန်ဆန်ဖြစ်နေမယ်လို့ပြောသွားတယ်။နောက် ethnic issue ကတိုင်းရင်းသားတွေရဲ့ကျန်တာပေါ့နော်ဒါတွေပြည်ပြောင်းလဲမှုတွေရှိပြီဆိုတာနဲ့သူ့ဘာသာရှင်ညီဖို့ဒီအမေရိကန်အစိုးရဘက်ကညီညီဖို့အချိန်ပြည့်မယ်သူချက်ပြောင်းလဲဖို့အချိန်လေးပဲဆိုတာသူကရှင်းရှင်းလေးပြောသွားပြီးသားဖြစ်ပါတယ်ဆိုတော့ဒါသူ့ဘာသာနဲ့ဆက်ဆက်ပြီးသားတစ်ခုပါပဲဆိုတော့အခုမှအင်အားစုရအများကြီးရှိမှပြောသလိုဒီဒေါက်တာစုကြည်နဲ့ NLD ဝင်သွားတာတော့ဒါသူ့ပါတီကိစ္စပေါ့နော်ဘာမှပြောစရာမရှိတို့တော်နဲ့ဒီတို့တော်နဲ့ဝင်သွားတာဟာတကယ်ကိုပထမအဆပဲရှိပါလေ။တော့ဒီမှာကိုသူရိုင်းပြောသလိုတားဆီးနေတာပါပဲ။ဆိုတော့တော်တော့ကသုံးရမယ်။တကယ်အရေးကိုမြင်နေတာအခုဒီမှာလည်းပြောခဲ့ပူပါတယ်။ဟိုပါဒါဟိုင်းရလည်းပဲမှာစကားပြောနေတာပဲရှိသေးတယ်။လက်တွေ့အကြောင်းလေးရဲ့အရာတာကိုဘယ်သူတွေထပ်ထားနေရပြီလဲဆိုတာကအဲ့ဒါဒီမိကုန်းရဲ့အခြေပဲဖြစ်ပါလိမ့်မယ်။အဲ့ဒါကိုတော်တော့အလုံးသိနေကြတာပဲ။အဓိကဟိုဒီ API ပေါ့နော်ဒီတိုက်ခင်အရာစုတွေထဲမှာစီးရဆင်းမျိုးဆက်ကောင်းကောင်းဆောင်တွေကလည်းအဲဒီမှာဒီချမ်းတိုင်းလားကောင်းဆောင်တွေဆိုလည်းထုတ်ပြီးတဲ့အဲဒီမှာတော့အပြင်မှာရှိနေတဲ့တိုက်ခင်တွေဆိုလို့ရှိရင်လည်းဒီလိုပဲပေါ့နော်ဒီသက်သာတွေအများကြီးကျန်နေသေးတယ်အထူးသဖြင့်အဓိကကနိုင်ငံရေးကျင်းသားတွေပါပဲနိုင်ငံရေးကျင်းသားတွေကိစ္စအခုလက်ရှိအချင်းချင်းတွေမှာဖြစ်နေတဲ့တက်ဆိုးတွေအခုကဖြစ်နေတော့ဒီဒုက္ခတွေကသင်နေတိုင်းနေစနေမှာဒုက္ခတွေစကန်ကိုရောက်လာနေဒီလိုသိုးစစ်တွေလည်းမရဘူးတိုက်ပွဲတွေလည်းမရဘူးနိုင်ငံရေးကျင်းသားတွေလည်းရှိနေတော့အဲ့ဒါပေါ်မှာတိတိကျကျမြင်သာထင်လာတဲ့ဒီကိစ္စတော့မှမလုံခိုင်းတော့တော်တော်အကြောင်းလေးကစနေပြီလို့တော်တော်တော်ခက်ပါတယ
်ဟုတ်ကဲ့ဒီနေရာမှာဆရာမောင်သားကိုကျွန်တော်တခုမေးချင်ပါတယ်ဆရာဟိုအခုဒီမေးခွန်းနဲ့ပဲဆက်ဆက်လို့ပေါ့နော်ဒီအခုကြံရစ်ခဲ့တဲ့အဖွဲ့အစည်းတွေမပါဝင်သင့်ပါထိုက်ပြီးတော့မပါသေးတဲ့အဖွဲ့အစည်းတွေအကောင်ဆောင်တွေဒါတို့တို့ရှိတယ်ပေါ့နော်ဆိုတော့ဒီလက်ရှိအခြေအနေမှာလက်ငင်းအခြေအနေမှာမြန်မာနိုင်ငံမှာဒီနိုင်ငံတကာကရောပြည်တွင်းမှာရလာမဲ့အခွန်အလမ်းတွေအများကြီးရှိသလိုနောက်ဒီအခွန်ဒီအချိန်နေအချိန်ခါလေးကိုလက်ရမစုံမိလိုက်နိုင်ရင်အဲဖြစ်လာနိုင်တဲ့အန္တရာယ်တွေစိန်ခေါ်ချက်တွေလည်းအများကြီးဖြစ်လာနိုင်ပါတယ်ဆိုတော့အဲ့ဒါတွေကဘာတွေဖြစ်နိုင်ပါလဲဆရာဟို opportunity ကဘာတွေရှိပြီးတော့ risk ကဘာတွေရှိလဲပေါ့ဆရာ
ကျွန်တော်တို့အခုဒီဟိုအမေရိကန်ပါဝင်ပေါ့ဗျာဒီဘက်သမဂ္ဂတို့ဘာတွေရှိနေလဲဩကျွန်တော်မြန်မာနိုင်ငံဟို Facebook ရေးရမှုတွေလုပ်ခဲ့တဲ့အကြောင်းရင်းပေါ့အကြောင်းရင်းစဉ်းမြစ်တွေကိုပြန်ရှာလိုက်ရင်ကျွန်တော်တို့ဒီလုပ်တဲ့ကြတာတွေ့ပါပဲအဲ့တော့ဒီလိုမျိုးမျိုးမတော့ဖြစ်တယ်ဆိုရင်ဒီမိုကရေစီနဲ့ပြည်ထောင်ရေးမှတ်တမ်းတွေကကျွန်တော်တို့ကသိုးနေတယ်ပေါ့နော်မြန်မာနိုင်ငံမှာဒီမိုကရေစီအရှိန်လူ့ခွင့်ရေးတွေမှတ်တမ်းအင်္ဂလန်ဒီအာမေရိကရောနေတာဆိုတော့ဒီလိုအဲ့လိုဝေဖန်သုံးသပ်ချက်တွေနဲ့နော်အဲ့ပုံကောက်ချက်တွေအဲ့တော့နိုင်ငံတကာအတိုင်းဝန်းမှာဒီလိုအနေထားဒီလိုအမြင်ဖြစ်နေတယ်ကျွန်တော်တို့ကဒါကိုပြည်နယ်ကြောင်းလေးလုပ်ရဆိုတာဒါပဲမဒီမိုကရေစီနိုင်ငံထူထောင်မယ်ဆိုပြီးကျွန်တော်တို့အားလုံးဆုံးဖြတ်ကြတယ်။အဲဒီကန်စမ်းနိုင်ကိုသွားကြတယ်ပြောတယ်။စမ်းနိုင်ချီတကယ်ကျွန်တော်တို့သွားနေသလား။နေစံစံသွားနေတာ၊နေနေပွေသွားနေတာ၊ဒါမှမဟုတ်လည်းဟန်ဆောင်ပါဆောင်သွားနေတာဒါဟုတ်။စောင့်ကြည့်နေကြတာပဲ။စောင့်ကြည့်ပြီးတော့မှဒီပုံမှာဒီပြည်နယ်ကြောင်းလေးတွေကိုကြည့်ပြီးတော့မှစက်တန်ရေးပုံမှာစက်တန်ရေးပုံမှာဆုံးဖြတ်ကြတယ်။ဒီလိုပဲဒုက္ခရင်းပြဿနာတဲ့အားလုံးသိကြတယ်တဲ့။ဒါဒီပုံမှာလည်းတော်တော်ကြီးကိုအရေးကြီးတဲ့သတိထားပြီးတော့ကျွန်တော်တောင်းအဲ့အချိန်မျိုးဒီတော့ပြန်ပြီးတော့စင်ကာလာကိုကျွန်တော်တို့ပြန်သုံးသပ်မယ်ဆိုလို့ပြောတယ်မြန်မာနိုင်ငံကိုပြန်ပြီးတော့ဒီလိုဆက်ဆံမှုကိုပြန်ပြီးတော့ညှိစားလာတယ်ဒါကြောင့်ပဲစူးစားကြိုးစားဒီချိန်ကကျွန်တော်တို့ကိုပြန်ပြီးတော့တက်ကန်းတယ်ကျွန်တော်တို့လည်းပြန်ပြီးတော့ဒီဆွေးနွေးချက်ကိုကြိုးစားနေတဲ့အချိန်အဲ့ဒီအချိန်မှာကျွန်တော်တို့ကဒီခွင့်ရေးကိုကျွန်တော်တို့ကိုပိုင်မယ်နေနေတုံးချဖို့တကယ်ကိုတိတိယောက်အောင်တုံးချဖို့ဆင့်တယ်လို့ကျွန်တော်တို့အဲဒီဆိုလိုတာတော့ဒီမိုကရေစီပန်းနိုင်ကောင်းလို့ဒီမိုကရေစီအခွင့်အရေးတွေစံစီပါတဲ့နိုင်ငံရေးပါတီနဲ့ပတ်သက်ပြီးတော့ဒီမိုကရေစီနိုင်ငံရေးပါတီနဲ့ပတ်သက်ပြီးတော့ဒီအခွင့်အရေးမှုတွေအဲ့ဒါတွေကျွန်တော်တို့ဆိုနေနေတယ်အဲ့လိုအနေအထားမျိုးရှိတာကိုဖန်ပြရမယ်နောက်တစ်ခါဒါလူခွင့်ရေးနဲ့ပတ်သက်တဲ့ဆိုင်ရာပြဿနာတွေဆိုင်ရာပြဿနာတွေရတာဆိုတော့ဒီကိုကျွန်တော်တို့ကျတော့ကိစ္စတွေကိစ္စပေါ့လားဒီကိစ္စမျိုးကျွန်တော်ပြင်ဆင်ရပါမယ်နောက်ဆုံးအရင်နေ့ဒီနေ့ကွာရှားပြီးတော့မှသူပြင်ဆင်ရမယ်ဆိုရယ်ဒီကြံနာကိုကျွန်တော်ပြည့်အောင်လုပ်အောင်အဲ့တော့ဒီလိုအချိန်ကခွန့်တာတဲ့အချိန်ပါဗျာဒီခွန့်တာတဲ့အချိန်ကြီးမှာအားလုံးဝေါ်ရတဲ့မှတ်မှန်းညွှန်ညွှန်နဲ့ အခုမှနည်းနည်းဆွေးနွေးပြီးတော့ပါအဖြေရှာကြမယ်ဆိုရင်ဒီအချိန်ကောင်းမယ်လို့အဲ့ဒီ
နောက်ဆုံးမေးခွန်းပေါ့ဗျအားလုံးနဲ့လည်းဆိုင်တဲ့မေးခွန်းတစ်ခုမေးချင်ပါတယ်အားတဲ့ဟိုတဦးချင်းစီကသုံးသက်ပြီးပြောပြပါဒါကတော့တခြားမဟုတ်ပါဘူးဒီသမရအကြံပေးတယောက်ဖြစ်တယ်ဟိုဒေါက်တာနေစင်လက်ကဥနေစင်လက်ကကျွန်တော်တို့အားရတင်နဲ့လည်းအင်တာဗျူးရဲ့ခါမှာသူပြောမှုပါတယ်ဗာလဲဆိုတော့မြန်မာနိုင်ငံရဲ့အပြောင်းလဲဟာတဲ့ဒီ top down အပြောင်းလဲဖြစ်တယ်ထိတ်ကနေထိတ်ဆုံးကနေအောက်ခြေကိုသွားတာဖြစ်တဲ့အတွက်ကြောင့်တဲ့ဒါအပြောင်းလဲကမြန်မဲဆိုပြီးတော့သူကပြောပါတယ်ဒါပေမဲ့အိုးမြန်မာပြည်ကပြန်လာတဲ့သူတွေကိုကျွန်တော်တို့မေးမြန်းကြည့်တဲ့အခါမှာလက်တွေ့မှာပေါ့နော်အပြောင်းလဲကဝန်ကြီးဌာန၃လေးခုလောက်ကတကယ်တမ်းဥဆောင်ဥရလုပ်ပြီးအပြောင်းလဲလို့လာလာလုပ်တဲ့ဌာနတွေရှိပေမဲ့တချို့ဌာနတွေကတော့နောက်ပြန်ဆွဲဖို့ဒီဘုံနေမြဲကြားနေမြဲအနေထားမှာပဲဆက်နေဖို့စူးစမ်းကြတယ်အဲနောက်ပြီးတော့အောက်ခြေဌာနဆိုင်ရာဝန်ထမ်းတွေမူဝါဒတွေကိုအကောင့်ထဲပို့ရတဲ့အောက်ခြေဝန်ထမ်းတွေကြားမှာတော့ဒီအပြောင်းလဲပေါ့သူတို့ကိုယ်နိုင်ကလည်းမယုံရဲတဲ့အတွက်ကြောင့်မို့သူတို့ကလည်းဆောင်ရွက်ပေးနိုင်ခြင်းမရှိဘူးဒါအဲ့ဒီခါမှာပြည်သူလူထုကလည်းတကယ်တမ်းအပြောင်းလဲကိုမရကြဘူးပေါ့နော်အပြောင်းလဲကိုမခံစားရဘူးမသိဘူးလက်တွေ့လူတွေရဲ့ဘဝမှာဒီအပြောင်းလဲတွေအများကြီးရမလာဘူးဆိုပြီးတော့ဝေဖန်ကြတာသုံးသပ်ကြတာရှိပါတယ်ဆိုတော့တကယ်လက်တွေ့မှာကဘယ်လိုအခြေအနေရှိပါလဲအဲ့ဒါကလွတ်အောင်ကျွန်တော်တို့ဘာတွေနဲ့လုပ်စင်ပါလဲဗျဒီမိကုတ်ကိုဟိုဆရာတို့တယောက်ချင်းစီပြေပြီးပါမက်ဆင်မာကအရင်ဖြေပြီးပါလားဗျ
တော့ down သွားနေပြီပြောရခက်ပါရဲ့ဘာလို့လဲဆိုတော့ top down ခဲအတိုင်းဒါတွေရောက်ပြီးအပေါ်မှာတကယ်ပြောင်းလဲနေရလားဒါမှမဟုတ်တစ်ဆက်တည်းနိုင်ငံရေးကစားကွက်တစ်ခုပါပေါ့နော်အဲ့ဒါကအခုတည်းအခြေအနေပေါ်သေးဘာလို့လဲဆိုတော့ပြောရဲအောက်ခြေကိုမပြောနဲ့သူ့နဲ့မိဆက်ရာဒီဘယ်လိုပြောမလဲမီဒီယာတို့ပြောလို့ရတယ်ဒီ civil society ကမှဘယ်တော့ရှားခွင့်ရနေပြီလေပေါ့နော်တကယ်ကိုအထိုင်းတော့နိုင်ငံရေးစီအနေနဲ့ awareness လည်းရှိပြီးသားတကယ်ကိုလည်းဟိုလူနေတဲ့နောက်လို့ကြောလို့ရနိုင်တဲ့ဒီ civil society ရဲ့ပါလို့တော့မှဘယ်တော့နှိမ့်ချတော့ရနိုင်ပြီလို့အဲ့ဒါကအခုဖြစ်နေတဲ့ပုံပဲ
ကိုစားကနာကတော့ခုကိုစားကနာဆက်ဆံနေရတဲ့နှစ်ဖက်ခေါင်းဆောင်တွေနောက်ပြီးအဖွဲ့အစည်းတွေလူတွေနဲ့ဒီရဲ့ပိုင်းမှာတွေ့ကြဆုံကြပြောကြတဲ့အခါမှာဒီအပြောင်းလဲကိုတကယ်ဒီလူတွေမှရောခံစားရသလားဟိုပြီးတော့ဘလို့အပြောင်းလဲမျိုးတွေဖြစ်လာတဲ့မှာလဲ
ကျွန်တော်ကတော့ဒီကျွန်တော်များများဖြစ်ကြည့်တယ်ကျွန်တော်တို့ရဲ့ပတ်သက်တဲ့ဟိုအတိုင်းဝင်လို့ဗျာပြည်ညာရေးရုပ်ရှင်တွေပါလေပတ်သက်ရင်ဟိုအခြေကြီးပါဗျာနေပဲဆိုကြည့်ကြည့်ပါလေခဏ drop down လို့ပြောတဲ့အခါလို့လည်းဒီလိုပေါ့ဗျာဟိုဒီကနေ့ဘုံမှာတော့ကျွန်တော်လက်တက်ပြီးတော့သိနေခြင်းမူကြပါကြောင့်လည်းဆိုတော့ဒီစကားကကိုယ်စကားလည်းမဟုတ်တဲ့ခါကြတော့လေဟိုတခြားတယောက်တယောက်ကပြောတဲ့စကားဆိုတော့ဒါမျိုးတွေပုံမှာတော့သိပြီးတော့လည်းမသိနေခြင်းမဟုတ်ဟို top ကစားပြီးတော့ down ကြီးကြောင်းလာမယ်လို့ဆိုတော့ top ကတော့တကယ်ကြောင်းမလားလို့အရင်မေးကြအောင်ပါလို့ကြောင်းမလားမေးပါဦးရခိုင်လုံးဘလောက်ကကြောင်းသွားတာလဲမေးကြအောင်လို့ကြပါဦးဝင်းကြီးဖွဲ့ရောက်30ချင်းဘယ်နှစ်ယောက်ကြောင်းသွားလဲတစ်ယောက်လောက်ကြောင်းသွားလို့ကျွန်တော်တို့ဟို top ကစားကြောင်းနေပြီလို့ပြောလို့မရဘူးကြဒါတော့အခုငွေလေးလေးပဲကျွန်တော်ပြောအောင်ပဲကျွန်တော်တို့တိုင်းပြည်မှာတာဝန်ယူနေတဲ့လူတွေကိုယ်တိုင်မှာတော့ကစားပြောမိတောင်းကြီးကြောင်းမယ်လို့ပြောနေတော့မှမပြောင်းသေးဘူးကျွန်တော်ကဒီလိုပဲပြောမယ်တော့မှဘူးမပြောင်းသေးဘူးတောင်းကြီးမရောက်လာသေးဘူးခဏနေရောတောင်းကခဏနေကြပါအောင်နာမှာပဲလို့ပြောရမယ်ခြေစကားနဲ့ပြောနာအောင်ခဏနာအောင်အပေါ်မှာဘူးမပြောင်းသေးဘူးအဲ့တော့တော့ကောင်းကြောင်းမယ်ဆိုတဲ့စကားလေးကတော့ဒီလိုပဲဒီလိုလုံးတွေကတော့ကျန်ကျန်ပေါ်မှာကျန်ကျန်ပေါ်မှာရန်ကုန်သူတွေပဲကျန်းဖန်ပြောနေကြတာပဲအဲ့လိုဒီလိုလုံးတွေနဲ့မပြောကြပါနဲ့အလုပ်တွေနဲ့လုပ်ကြပါဒီဗာမြင်ပါထေရှားအောင်ပြကြပါကျွန်တော်တို့ကတော့အရက်စကားနဲ့ပြောရရင်တော့ကိုထေရှားအောင်ပြကြပါကိုထေရှားအောင်ပြကြပါလို့ပြောရမှာကျွန်တော်ပြောနေတာတော့တခုတည်းပဲအခုပြောင်းလဲမှုတွေကဘာပြောင်းလဲမှုတွေလဲဆိုတော့တမင်လေပြန်ပြောင်းလဲမှုတွေပါဗျာဒါပါပဲ
ဟုတ်ကဲ့ပါဆရာအနေနဲ့ရောအပြောင်းလဲကဟိုအောက်ခြေလူစန်းစားတွေမှာမရဘူးပြီးတော့ဒီတချို့ကလည်းဒီထိပ်ပိုင်းခေါင်းဆောင်ပိုင်းမှာကိုတချို့လူတွေကဒီအပြောင်းလဲဆိုတာကိုမလိုလားသလိုဟိုလှုပ်ဆောင်တာလည်းမရှိဘူးလို့ပြောကြတာရှိပါရဲ့ဆရာအမြင်နဲ့ဆရာသုံးသပ်ချက်လည်းပြောပါအောင်ဗျာ
ကျွန်တော်တို့ဒီကိစ္စနဲ့ပတ်သက်ကျွန်တော်တို့လည်းတော်တော်ကြာပူပြီးတော့ကျွန်တော်သိတာမျိုးတွေကျွန်တော်တို့ဟိုစဉ်းစားကြည့်ကြပါဦးအဲ့တော့ပြောင်းလဲတဲ့ဆိုတဲ့နေရာမှာခုနတော့ down လို့နော် bottom up လို့ပေါ့ဗျာအဲ့လိုဟာဆိုဒီပြောကြတာပေါ့ပြောကြပြီနဲ့ကျွန်တော်ကတော့ဒီမိုကရေစီနိုင်ငံတည်ဆောက်တဲ့နေရာမှာကြောင်းလေးကသုံးနေရာလုံးကြောင်းအောင်ဆိုတော့ဘာလို့ဆိုတော့ဒီခုနအစိုးရဖြစ်တဲ့နိုင်ငံရေးပါတီတွေပေါ့ဗျာနိုင်ငံရေးသမားတွေပေါ့နိုင်ငံရေးသမားဆိုတော့အခုဒီကန်ချိုးကလည်းနိုင်ငံရေးသမားပဲအဲ့ဒါလူသားဒီမိုကရေစီဖွဲ့ချုပ်ကလည်းနိုင်ငံရေးသမားပဲဒါကြောင့်ဒီမိုကရေစီပါတီစသည်ဖြစ်ပါတယ်နိုင်ငံရေးသမားတွေအဲ့တော့ဒီနိုင်ငံရေးခေါင်းဆောင်ကဒီလိုဒီမိုကရေစီနိုင်ငံဒီမိုကရေစီစနစ်ကိုပြုကောင်းမယ်ဆိုတော့သူတကယ်လို့လာလာလိုက်လေလေလေဆိုရင်ပေါ့တကယ်ကိုစင်ပြချစ်ချင်တယ်ကြောင်းကြောင်းမှတ်မှတ်တယ်ဒါကိုယုံကြည်မှုရှိရယုံကြည်ပြီးတော့ဒီအကြောင်းလေးမှာသူတို့စိတ်ရောကိုယ်ပါကြောင်းလေးမှုရှိရမယ်နော်ကျွန်တော်သူကြည့်ပြောမှာဆိုစိတ်ရောကိုယ်ပါသူတို့စိတ်ကြည့်လဲကြောင်းရမယ်အဲသူတို့ရဲ့စိတ်လုဆောင်နေတဲ့ကာယကံမြောက်လုဆောင်တာတွေလည်းကြောင်းလေးတွေရှိရမယ်ဒါဒီမိုကရေစီရှိရမယ်ဒီမိုကရေစီရှိရမယ်နောက်တစ်ခုကဒီမိုကရေစီပေါ့ဒီမိုကရေစီရနေရဆိုတဲ့အခုရကြံတရား အဲ့ဒီရန်ရာဆိုတာဌာနဆိုင်ရာဒီလူပြည်အကောင့်တွေပေါ်တဲ့ဒါကဘူဝါရချပြီးတာကနိုင်ငံရေးကောင်းဆောင်ဥရဖြစ်တာနဲ့နိုင်ငံရေးကောင်းဆောင်တွေကဘူဝါရချပြီးတယ်အဲ့ဒါကိုဒီမိုကရေစီရန်ရာဘီရိုကရက်တွေသူ့ရအမှုကအရာတန်းတွေအကောင့်တွေပေါ်ရတယ်အဲ့သူတို့ကိုယ်တိုင်ကလည်းဒီမိုကရေစီစနစ်ကိုဒီကြီးကြီးနဲ့သူတို့အကောင့်တွေပေါ်တဲ့ဒီလိုဖြစ်ရမယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်ဆိုတာဒီမိုကရေစီစနစ်ကိုအကောင့်တွေပေါ်တဲ့ဒီကတက်လာတဲ့အစိုးရကိုနာခံတာတက်လာတဲ့အစိုးရကိုနာခံတဲ့အနေသားရှိရမယ်သူတို့ကျက်လာတဲ့အစိုးရကဘယ်တော့မှမဆင်းမဲနဲ့သူတို့ပဲမြင်တယ်သူကသူ့စိတ်ထဲမှာယုံကြည်နေတယ်အဲ့လိုသူ့စိတ်ထဲမှာသင်ကြယုံကြည်ကြအကြောင်းကြီးရှိနေတယ်ဆိုရင်သူအစ်တက်နေတဲ့အစိုးရပေါ်မှာပဲသူသစ္စာရှိအစိုက်ခံဒီဒီမိုကရေစီအားစုတွေပေါ်မှာသူကသစ္စာမရှိတော့ဘူးသူဘယ်လိုမှသူအဲ့ဒီအမြင်ရမှမမှန်တာတော့အဲ့လိုဆိုရင်သူကဒီမိုကရေစီမှာဖြစ်တော့ဘူးဘယ်အဲ့ဒါကကျွန်တော်ပြောမယ်ဆိုတော့အခြေကြီးပြောလို့ရပါတယ်ဒါဒါအဲ့လိုအစိုးရအရာတန်းမှုတန်းကြီးကိုယ်တိုင်ကအစိုးရဆိုတာဒီမိုကရေစီအစိုးရဆိုတာအချိန်မရွေးအစိုးရနဲ့အစိုးရဖြစ်နိုင်တယ်တရှိအစိုးရနဲ့နောက်အစိုးရပြန်ဖြစ်နိုင်တယ်ဒီဘက်အစိုးရအကြောင်းလေးတွေဖြစ်နိုင်တယ်ဒါပေမဲ့ဘယ်သူဖြစ်ဖြစ်ကြီးသူလူတွေကရွေးကောက်ပြန်ဖြောက်လိုက်တဲ့အစိုးရဒါတို့နိုင်ငံမဲ့အစိုးရပဲဖြစ်တယ်ဆိုတော့အဲ့ဒီခံယူချက်ကိုလည်းမွေးနိုင်တယ်မြတ်တာအကြောင်းလေးဖြစ်နောက်တစ်ခုကတော့ကျွန်တော်တို့ခြေခံဖြစ်တယ်ကြီးသူလူတွေကအဲ့တော့ဒီမိုကရေစီအစိုးရခိုင်မြဲဖို့ဒီဒီမိုကရေစီအစိုးရရည်ရှိဒီကြံခိုင်မြဲဖို့ဆိုတာဒီမိုကရေစီဒီဖွဲ့စည်းရှိရမယ်ဒီမိုကရေစီဒီဖွဲ့စည်းဒီဆောင်နိုင်ရမယ်အဲ့တော့ကြီးသူတွေကိုယ်တိုင်ကဒီမိုကရေစီနေပါတဲ့အစီအစဉ်ရရှိနေအဲ့ဒီပေါ်မှာဒီမိုကရေစီနေပါတဲ့ပြင်သုံးမှုရရှိနေသူတို့မသိချင်းမှုရရှိနေအဲ့လိုဆိုရင်ဒီကေမှန်မှန်ကန်ကန်နဲ့အစိုးရဖြစ်တဲ့ဒီလေးခောက်ပြင်ပြောင်းနေတဲ့ဒီလိုဆိုလို့ရှိတာအဲ့တော့ကျွန်တော်ကစုံပြောမယ်ဆိုတော့အစိုးရရောအစိုးရမှုတိုင်းအရာတန်းတွေရောပြည်သူတွေရောအားလုံးကဒီလိုဖြစ်တဲ့ဖြစ်ဖို့ရည်ရှိပါတယ်အဲ့ဒါမှသာကျွန်တော်တကယ်အကြောင်းလေးအစ်မအောင်ရမယ်လို့ပြောချင်ပါတယ်
ဟုတ်ကဲ့ပါဆရာကျွန်တော်တို့လည်းအချိန်ရလဲကျွန်တော်တို့ကတ်တတ်ထားတဲ့အချိန်လဲရောက်ပြီဆိုတော့လေဒီအကြောင်းအရာနဲ့ပတ်သက်ပြီးတော့ကိုစာကနာနဲ့ကရောဗာမြဖြည့်ဆက်ပြောချင်ပါသေးပဲဆံမောင်သားဆွေးနွေးသွားရပုံပါအ
ဲကျွန်တော်ကတော့တရားဖြည့်စရာမရှိပါဘူးဗျာဟိုဟိုဒီရှင်ဝန်သားပြောသွားတာတွေကလည်းအမြန်တမ်းမှုရှိတဲ့စကားတွေပါပဲဆိုတော့ကျွန်တော်တို့တကယ်ဖြည့်စီနေတာကတော့ဟိုအရသာစကားပဲကျွန်တော်ပြောချင်ပါတယ်အဲ့ဒါကတော့ဟိုပြောင်းလဲမှုဆိုတာကိုကျွန်တော်တို့ညနေကိုယ်တွေ့ချင်တယ်ဗျာတင်းတင်းကြပ်ကြပ်ပါဒါလို့ကျွန်တော်တို့ပြောနေတယ်အဲ့တော့အဲ့လိုဖြစ်ဖို့အတွက်ဘာတွေလိုအပ်မလဲဘာတွေလိုအပ်မလဲဆိုတော့ကိုပြောင်းလဲမှုကိုကိုကိုယ်တိုင်ကစပြောင်းလဲပါလို့ဘာလို့လဲရေးတာတွေလည်းကျွန်တော်ထောင်ထဲမှာတော့ပြီးတော့ဖတ်ကြရတာပဲကျွန်တော်တို့တွေလည်းပြောင်းလဲပြီးလဲရတာလည်းတော်တော်ပြောင်းလဲနေရပြီကျွန်တော်တို့ကဒီထက်ပဲပြောင်းလဲရတယ်ဆိုအဲ့ကြောင်းကလဲသွားဖို့ပဲရှိတော့တယ်ကျွန်တော်တို့ပြောင်းနေတယ်အဲ့တော့ကျွန်တော်တို့ပြောင်းလဲပြီးလဲရတာတော်တော်များနေပြီတစ်ဖက်သာရှိတယ်အစိုးရကဘာမှမပြောင်းလဲသေးဘူးလားလို့ပဲကျွန်တော်ကတော့မေးချင်တယ်ကျွန်တော်ကတော့အရသာစကားဆိုတော့ဒီလိုပဲပြောချင်တယ်ဗျ
ဟုတ်ကဲ့ပါမဆင်မအောင်ကလည်းဗာမြဖြည့်ဆွဲပြောချင်ပါသေးလေဗျအ
ားလုံးကတော့တော်တော်များများပြည့်စုံနေပါပြီပြောရတဲ့ဥစ္စာကိုမြန်မာနိုင်ငံကနေအခြားနယ်ဆိုလို့ရှိရင်ကတော့အစိုးရကိုယ်တိုင်ကတကယ်ကြောင်းမိတာအနာဂတ်ကိုယ်ကလည်းကိုယ့်ကိုယ်ပြန်ပြီးတော့မိကုန်ထုတ်သိချင်ပ
ါဟုတ်ကဲ့ပါခင်ဗျာအခုလိုကျွန်တော်တို့သတင်းတွေစကားဝိုင်းကိုမအားလက်တဲ့ဂျားတွေကအချိန်ယူပြီးတော့ပါဝင်ဆွေးနွေးဖြေကြားပေးကြတဲ့ရန်ကုန်မြို့ကပြည်သူ့ခေတ်ဂျာနယ်အတိုင်းပင်ခံအယ်ဒီတာဆိုင်းဆရာဆရာမောင်ဝင်သားနိုင်ငံကျော်ဟာသပညာရှင်ကိုသူရခေါ်ကိုစာကနာနဲ့အခုလောလောဆယ်ခချင်းပြည်နယ်မြကြီးနားဒေသကိုရောက်နေတဲ့88မျိုးဆက်အကြောင်းသားများအဖွဲ့ကမတ်စင်မာအောင်တို့ကိုအထူးကျေးဇူးတင်ရှိပါတယ်ခင်ဗျာလူလတ်တဲ့အာရှအသံ RFA ရဲ့တင်းငင်ကလေးစကောင်းဝိုင်းပြည်သက်တွေလည်းကိုစိတ်နှပြရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ